မြန်မာနိုင်ငံရခိုင်မြောက်ပိုင်းကနေပြီးတော့ထွက်ပြေးတိတ်ဆောင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့အဲ့ဒီဒုက္ခသည်တွေကိုလက်ခံထားတဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အခြေခံလိုအပ်ချက်နဲ့လူမှုအကျပ်တွေမှာသုံးစွဲရေးပါဝင်တဲ့စီမံကိန်းတစ်ခုအတွက်အမေရိကန်ဒေါ်လာ ခန်ရမှုတစ်ခုဖြစ်တဲ့ဆိုတာကိုကမ္ဘာပံအမှုဆောင်ညွှန်ကြားရေးမှုအဖွဲ့ကဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံမှာ2018ခုနှစ်တုန်းကဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခသည်တန်းနီးပါးကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံရတဲ့ဖြစ်ရပ်ကတော့ကမ္ဘာပံကထုတ်ပြန်ကြေညာပါတယ်။ထောက်ပံ့ငွေတန်း900ကိုတော့အင်ရှင်ဘင်္ဂလားဒေ့ စုတင်ကြောင်းဘင်္ဂလားဒေ့ရှ်နဲ့ဘူတန်နိုင်ငံဆိုင်ရာကမ္ဘာ့ဘဏ်ညွှန်ကြားရေးမှူးအဗ်ဒူလေးဆတ်ကပြောပါရယ်ရိုဟင်ဂျာပြည်ပခ9နှစ်လောက်ကြာလာတဲ့အချိန်မှာရေရှည်ဖြည့်ဆင်းရမယ့်ပြဿနာတွေရှိတယ်လို့ရေတို့ဖြည့်ဆင်းရမယ့်အခက်အခဲတွေရှိနေပါတယ်လို့လည်းကမ္ဘာ့ဘဏ်ညွှန်ကြားရေးမှူးကပြောပါရယ်ရှင်